ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့အဆုတ်ယောဂအခန်းအကြောင်းပြောပြထားပါတယ်။ကိုဗစ်ယောဂသဘာဝအရယောဂအခန်းရှိသူတွေမှာပိုပြင်းထန်တဲ့ခံစားစရာတာကအဆုတ်နဲ့ကျင်ကောင်းယောဂအခန်းရှိသူတွေအတွက်ဆိုရင်ပိုတော့တရားရဲ့သက်ဆိုင်နေတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘယ်လိုတရားရဲ့သက်ဆိုင်ပြီးယောဂပိုပြင်းထန်စေကဘယ်လိုကာဝယ်ပြီးဘယ်အချိန်မှအမြဲဆုံးသ ခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးချပါတယ်โอเคဆင်းရဲရေကောင်းသူ့ကျဝင်ကြီးပမခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ယောဂါကယောဂါအခက်ရှိတဲ့ဒီမှာပြင်းထန်မှုတော်တော်များပြီးတော့ဒီပြေဆုံးမှုအထိပါဖြစ်တဲ့အတွက်ကျွန်တော်တို့ဒီအဆုံးနဲ့ရင်ကောင်းဆိုင်ရာယောဂါတွေအတွက်ရောဆရာကြီးဘယ်လိုထူးခြားမှုတွေတွေ့ထားလဲ
ကိုဗစ်ယောဂါကတော့ဒီယောဂါအခံရှိတဲ့သူတွေမှာတော့ဖြစ်ခဲ့ပြီဆိုလို့ရှင်ယောဂါခံအခကြောင့်မှုကပို့ပြီးတော့ဟိုပြင်းထန်စီရပေါ့နော်အဲ့တော့အဆုံးနဲ့ပတ်သက်ရင်တော့ကျွန်တော်တို့မှာ COPD ပေါ့ Chronic Obstructive Pulmonary Disease ဆိုခေါ်တဲ့ယောဂါပမာလို့ပြောရင်တော့အဆုတ်ဘွားပန်းတာယောဂါပြောလဲရတယ်နာတာရှိအဆုတ်ဘွားလေပြွန်ကျင်းယောဂါလို့ပြောလို့လည်းရတယ်အဲတချို့ကလည်း Chronic Bronchitis တို့ Emphysema လို့ဒီလိုလည်းခေါ်တာရှိတယ်တိုးကောက်တော့ COPD ခေါ်တာပေါ့အဲဒီယောဂါရှိတဲ့သူတွေဆိုလို့ရှိရင်ပို့ပြီးတော့ပြင်းပြင်းထန်ထန်ခံစားမှုလည်းများတယ်ဒေဆုံးမှုလည်းပို့ပြီးတော့များတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဖြစ်ရတာကဘာကြောင့်အဓိကဖြစ်ရလဲဆရာကြီး
COVID-19 ကခန္ဓာကိုယ်တစ်ကိုယ်လုံးကိုယောဂါဖြစ်စေနိုင်တာပေါ့နော်အဲအဆုတ်မှာကတော့အဓိကဖြစ်စေနေရာတစ်ခုလို့ပြောလို့ရပါတယ်။အဲ့တော့ဘာဖြစ်လို့လဲဆိုရင် COVID-19 ကဒီနမိုနီးယားဆိုတဲ့ရောဂါကိုဖြစ်စေအောင်။အဲ့အဆုတ်မှာနမိုနီးယားလို့ခေါ်တဲ့အဆုတ်ရောက်တဲ့ရောဂါဖြစ်တဲ့အခါမှာအောက်ဆီဂျင်တွေကျမယ်၊လူနာမောမယ်။ကျွန်တော်ဒီ COPD လို့ခေါ်တဲ့ဆုတ်ပွားပန်းတဲ့ရောဂါမှာဒီ COVID ရောဂါမဖြစ်ဘဲနဲ့လူကောင်းတယောက်ဟော COVID ရောဂါမဖြစ်သေးခင်ကာလာတီကိုမောနေတယ်ပေါ့နော်။ကျင်ကျက်နေတဲ့တည်းအဲ့ဒီလူမှာနမိုနီးယားထပ်ဖြစ်လိုက်တယ်ဆိုလို့ရှင်တော့သူကပိုပြီးတော့ခံစားရတာပေါ့။အနည်းငယ်လေသူကအောက်ဆီဂျင်ကအတမလူကောင်းနေနဲ့မတူဘူး COPD လူနာတွေဆိုလို့ရှိရင်အောက်ဆီဂျင်68မှမရှိတတ်ဘူးသူတွေညော့နေတတ်တယ်တချို့ဆိုရင်95 96အဲ့လောက်ပဲပုံမှန်ရှိတယ်နည်းနည်းလေးလှုပ်ရှားလိုက်တယ်ဆိုရင်90အောက်တောင်မှကျောင်းနေတတ်တယ် COVID pneumonia ဖြစ်လိုက်တဲ့အခါဆိုလို့ရှိရင်တော့သူကနမိုနီးယားရလိုက်တယ်ဆိုတော့အောက်ဆီဂျင်ပိုကျသွားတာပေါ့အဲ့တော့ငိုရမှအောက်ဆီဂျင်မပြည့်တဲ့ COPD ဆိုတဲ့ရောဂါတွေရှိနေတဲ့သူတွေမှာအောက်ဆီဂျင်က COVID ဖြစ်လိုက်တယ်ဆိုရင်ပိုပြီးကျသွားတော့ပိုခံစားရတဲ့သဘောပါပဲ
ဟုတ်ကဲ့နှစ်ထပ်ကွန်းပိုပြီးတော့ဒဏ်ကိုဆောက်ပြီးတော့ခံရတာပါဆရာနော
်ဟုတ်ပါတယ်ဗျ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုမဖြစ်အောင်ကာကွယ်နိုင်တဲ့နေရာမျိုးရှိလားဆရာ
တကယ်တော့သူကထူးထူးခြားခြားကြီးကာကွယ်ရမယ်တော့မဟုတ်ဘူးပေါ့လေတာမန်လူတွေလိုပဲကာကွယ်ရမှာပါပဲဘာကြောင့်လဲဆိုတော့ဒီ COPD ရှိသူတွေမှာ COVID-19 ကပိုပြီးတော့ဖြစ်တယ်ဆိုတဲ့သတိထောက်ထားမျိုးတော့မရှိဘူးအတမန်လူတွေလိုပဲဒီဘိုးကကိုခံရမရှိတဲ့လူတွေကိုအကုန်လုံးကိုဝင်ပါဆိုတဲ့ခါကျတော့ COPD ကလည်းတမန်လူတွေလိုပဲဖြစ်တဲ့အတွက်ဝင်ပါပဲပေါ့ဒါပေမဲ့ကာကွယ်တဲ့ခါကျတော့ COPD မရှိတဲ့လူကောင်းတွေကာကွယ်တဲ့နည်းကိုပဲသူ့ကိုသုံးရမှာပါပဲအော်အိမ်မှာနေမယ်နောက်ပြီးတော့အပြင်ထွက်ခဲ့လို့ရှိရင်လည်း social distancing ပေါ့နော်ဝေးဝေးနေမယ်နောက်တစ်ခါ mask တွေကိုသုံးမယ်အမြဲတမ်းနှာခေါင်းစည်းအုပ်ထားမယ်ပေါ့နော်နောက်တစ်ခုကတော့လက်ခဏခဏဆက်ပြနေရေနဲ့စနစ်တကျဆေးမယ်ပေါ့ hand gel သုံးမယ်ပေါ့အခုရှိတာကတော့တချို့ကထင်တာပေါ့နော် COPD ဆိုတော့အနာရရှိအဆုတ်ပွားယောဂဖြစ်တယ်အနာရရှိယောဂဖြစ်တယ်ဆိုကိုယ်ခံနေမယ်သူများရဲ့ပို့ပြီးတော့ပိုးကူးလွယ်မယ်လို့တော့ထင်ကြတာပေါ့နော်နောက်ခုကဖြစ်နိုင်တဲ့အချက်ကတော့အဲ့ဒီအချက်ကိုထောက်ကူသူ့ရဲ့အချက်ကတော့ဒီ patient တွေကဆေးဝင်ဆေးကောင်ခဏခဏသွားတဲ့အခါကျတော့လူနာပေါင်းစုံနဲ့တွေ့ရတာပေါ့လေဒီတော့ကူးစက်ဖို့အတွက်တော့နည်းနည်းတော့ chance ပိုများတယ်လို့တော့ပြောနိုင်ပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီဒီဆေးဝင်ဆေးကောင်ခဏခဏသွားရတဲ့အတွက်တော့အကျန်ပြည့်စင်တာရှိလားဆရာအခု COVID ကာလမှာလဲ
ကျွန်တော်ကတော့ဒီ COPD ခေါ်တဲ့ဆုတ်ပတ်ပန်းတာရှိတဲ့လူတွေကိုနှမျိုးခွဲထားတယ်ဗျတာမန်ယောဂရှိရင်ဆေးနဲ့မှန်မှန်ကန်ကန်တောက်ပြီးတော့ယောဂငြိမ်နေတဲ့လူတွေဆိုလို့ရှိရင်တော့ဒီဆေးတွေတောက်ဆေးရှူဆေးတွေကိုမှန်မှန်ဆက်ပြီးတော့သုံးနေပါဆေးကောင်ဝင်လာတဲ့အခြေအနေတွေကိုချော့ချခိုင်းတာပေါ့ဥပမာဆိုပါစို့အရင်တော့ဆိုရင်နှစ်လတစ်ခါ၊သုံးလတစ်ခါဒီလိုလာခိုင်းတာမျိုးတွေရှိတယ်။ဒါကလည်းလိုအပ်လို့ကျွန်တော်တို့ခေါ်ကြရတာပါ။ဒါပေမဲ့ခုလိုကိုဗစ်ကာယောဂဖြစ်နေတဲ့အချိန်မှာတော့ခဏခဏလာတဲ့အခြေအနေတွေကိုအနှံတလောက်ချေပလိုက်တာပေါ့။မလာဘဲနဲ့ကျွန်တော်တို့ tele consultation လို့ခေါ်တဲ့ဥစ္စာမျိုးနဲ့လည်းလုပ်နိုင်တယ်။ဒီပုံမှန်ဆေးတွေမှန်မှန်လုပ်မယ်။ဒါဆိုရင်ဆေးဝင်ဆေးကောင်ကိုလာရတာနည်းတော့မယ်။ဒီဒီကိုမှန်မှန်ဆေးသုံးနေမယ်ဆိုလို့ရှိရင်ယောဂကြွတယ်ဆိုတဲ့ exacerbation တွေပေါ့။အဲ့လိုမျိုးနေသွားတဲ့အခါကျတော့သူတို့ကုသမှုနေစီတာပေါ့တကယ်လို့ယောဂကြွနေပြီသူတို့ယောဂလည်းဖောက်တဲ့တယ်သူ့ရဲ့သဘောကိုကယောဂကြွလွယ်တယ်ဥပမာဆေးလေးတောက်တဲ့သူတွေအမုံမွားရင်နန်းတဲ့ရှင်မြဲသူတွေယာတိပြောင်းလို့အဖျားဖြစ်တဲ့သူတွေပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့ဒီရှင်ပြီးယောဂကြွလာတယ် acute exacerbation ကိုခေါ်ပါတယ်အဲ့ဒီလူနာတွေကိုတော့စဉ်းစားပြန်နေပြအသူဘာသူယာတိကြောင့်လို့ဒါမှမဟုတ်ရင်ဆောင်းဆောင်းပြောတဲ့အနံတက်တွေမုံမွားရရှိပြီလို့ဒါမဲ့တဲ့လူစသဖြင့်ယောဂကြွလာလို့ရှိရင်ယောဂရိုးရိုးကြွတာပဲလားဒါမှမဟုတ်ရင်ကိုဗစ်ဖြစ်တာပဲလားဆိုတဲ့ဥစ္စာကိုစဉ်းစားတယ်ဒါကြောင့်မို့လို့ယောဂကြွပြီဆိုရင်တော့ယောဂလက္ခဏာလည်းဆိုးတယ်ဆိုရင်တော့ emergency department ကိုမြင်မြန်လေးပြခိုင်းရတာပေါ့လေ။ဘာဖြစ်ဆိုရင် तू ကဒီပြလူတွေတဲ့ဆိုင်ခံနေနေတဲ့အတွက်ကြောင့်မလို့ဖြစ်ပြီဆိုရင်အသက်အန္တရာယ်ရှိတတ်တယ်။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာနောက်ထပ်သတိပြုတင်တာရောရှိသေးလားဆရာကြီး
။နောက်တစ်မျိုးတော့ရှိသေးတယ်ဗျ။ COPD လို့ခေါ်တဲ့ယောဂါတော့မတတ်မှတ်ရသေးဘူး။ဒါသာရေချောင်းဆိုးနေတယ်ပေါ့ဗျာ။လာနေချီပြီးနေနေချီပြီးဆိုးနေတယ်။အခုကြမှာ COVID လည်းဖြစ်တဲ့အခါကျတော့ဒီချောင်းဆိုးဟာ COPD ပဲလား။ COVID ဖြစ်နေတာလား။စသဖြင့်ပေါ့ဒီလူလေးတွေတန်ကြာနေရှိတယ်။အဲ့ဒီလူတွေဆိုလို့ရှိရင်လည်းတင့်တော်တဲ့အချိန်မှာတော့ဒီ clinic ကိုလာကြည့်ကြတာပေါ့။ဘာကြောင့်လဲဆိုတော့သူတို့က covid ဖြစ်တာမဖြစ်တာတွေတစ်ဖက်ကလည်း COPD ရှိနေတယ်နဲ့။နောက်ကျွန်တော်နိုင်ငံဆို TB တွေပါလည်းရှိတယ်။ရောရှုပ်နေတတ်တယ်။ဒါကြောင့်မို့ဒါတွေလည်းနည်းနည်းအချင်းချင်းခွင့်တာပြီဆိုတဲ့အချိန်ကြလို့ရှိရင်တော့သင်္ဘာလူနာဌာနကိုပြပေးဖို့တော့လိုအပ်တယ်ဆိုပြီးအကြံပေးထားတာတွေရှိပါတယ်။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာဆရာကြီးဒီခွဲတယ်တဲ့လက္ခဏာရောရှိလား covid ကြောင့်ဖြစ်တာလားဒီပုံမှန်ရှိထားပြီးတာဒီအဆုတ်နဲ့ရေကောင်းရောဂါကြောင့်ဖြစ်တာလားပေါ့နော်ခုနကလာတဲ့ဒီအဆုတ်ကအ
ဲ့ COPD အဆုတ်ပါမှန်တဲ့လူနာတွေကသူတို့ရဲ့သဘောကမောတတ်တယ်လှုပ်ရှားရင်မောတယ်ပေါ့နော်နောက်ပြီးတော့ရေထဲမှာကျက်နေတတ်တယ်တခါလေအသက်ရှူလိုက်လို့ရှိရင်ရှူရှူနဲ့အသက်မြည်တတ်တယ်ပေါ့နော်နောက်ချောင်းလေးဆုတ်တဲ့တလေလေးထွက်တတ်တယ်ချိန်နေမယ်ဆိုရင်တော့ခု COVID ရဲ့လက္ခဏာတွေကလည်းဒါတွေပါတာပဲအဖျားလေးပါတယ်ပေါ့ COVID မှာတော့ပိုပြီးတော့ပါတတ်တယ်ပေါ့နော်ဒါပေမဲ့လက္ခဏာတွေဖြစ်တဲ့ကာလကကွာတယ်ဗျ COVID ကတော့ရက်တူတူအတွင်းမှာဖြစ်မှာပေါ့COVID လူနာကြတော့လာနေချီးပြီးတော့ဖြစ်နေတဲ့သဘောရှိတာပေါ့ဆိုတော့ကဖြစ်တဲ့ကာလအတိုင်းဒါတော့ကွာခြားမှုရှိတယ်သို့တော်လည်းပဲ COVID လို့မသတ်မှတ်ရသေးတဲ့ COVID လူနာမှာ COVID ဖြစ်ပြီးတွဲပြီးတော့ရှိတယ်ဆိုတဲ့ဥစားမျိုးပဲဖြစ်နိုင်တာပေါ့နော်ဆိုတော့နှစ်ခုစလုံးက history ပေါ့မေးလိုက်လို့ရှင်တော့တချို့ကရက်တူတူနဲ့ဆိုတာ COVID ဖြစ်ဖို့များတယ်ပေါ့အဲရက်ရှည်လာပြီးဆိုလို့ရှင်တော့ငါတို့ရဲ့ COVID ရှိနေတာကို COVID ထပ်ဖြစ်လာမဖြစ်လာတော့ test လုပ်မှာပဲသိရမှာပါဗျ။
ဟုတ်ကဲ့ဆရာ။အဲ့တော့ဘယ်လိုလက္ခဏာပြလာရင်တော့မဖြစ်မနေသေးဘူးအများကြီးတယ်လေဆရာကြီ
း။ဟုတ်တယ်ဗျ။အဲ့တော့အဖျားလည်းရှိလာမယ်။အမောကလည်းပိုဆုလာမယ်။ချောင်းဆိုးရတွေကလည်းများလာမယ်။ဆိုရင်တော့ဖြင့် COVID ကရောဂါကာလမှာတော့ COVID ကိုကျွန်တော်တို့ exclude လုပ်ဖို့လိုပါတယ်။ COVID မဟုတ်ဘူးဆိုတာကိုတည်တည်ပြနိုင်ဖို့အတွက်ဆက်စစ်ဖို့လိုပါလိမ့်မယ်။
ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ။